ရွေးကောက်ပွဲကျင်းပဖို့6ရက်ပဲလိုတော့တဲ့အချိန်မှာအမေရိကန်သမ္မတလောင်းနေဖြစ်ကြတဲ့ Democratic Party ကဟီလာရီကလင်တန်နဲ့ Republican Party ကဒေါ်နယ်ထရမ့်တို့ဟာတူကိုတူအပြန်လှန်ထိုးနှက်ပြီးတော့ရွေးကောက်ပွဲအနိုင်ရရေးအတွက်အရေးပါဆုံးပြည်နယ်တွေမှာအကြိတ်နယ်မဲဆွယ်စည်းရုံးနေကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုနောက်ဆုံးအခြေအနေတွေကိုကိုဇော်ဝင်းနိုင်ကစူးစီးတင်ပြထားပါတယ်။နားဆင်ကြပါခင်ဗျာ
။အခုနှစ်သမ္မတရွေးကောက်ပွဲအနိုင်ရရေးအတွက်အရေးပါဆုံးပြည်နယ်တွေလို့သတ်မှတ်ထားကြတဲ့အာရီဇိုနာနဲ့နေဗားဒါပြည်နယ်တွေမှာဒေါ်နယ်ထရမ့်ကအနေငယ်အသားစီးရနေပြီးဖလော်ရီဒါနဲ့ပန်ဆယ်ဗေးနီးယားပြည်နယ်တွေမှာတော့ဟီလာရီကလင်တန်ကအနေငယ်အသားစီးရနေတဲ့အကြောင်း CNN သတင်းဌာနကနောက်ဆုံးကြောက်ယူထားတဲ့လူလူစစ်တမ်းမှာဖော်ပြထားပါတယ်။ဒါကြောင့်လဲသမ္မတလောင်းနှစ်ယောက်စလုံးဟာဒီလေးပြည်နယ်အပါအဝင်တခြားအရေးပါတဲ့ပြည်နယ်အတော်များများမှာအခုရက်ပိုင်းတွေအတွင်းအကြိတ်အနယ်မဲဆွယ်စည်းရုံးနေကြတာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာဗိုလ်ထုနေ့ကပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းRepublican သမ္မတလောင်းဒေါ်နယ်ထရမ့်ကဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုအခုလိုတိုက်ခိုက်ပြောဆိုခဲ့ပါတယ်
။ Real change also means restoring honesty to our government. As you know, the FBI has reopened.
စစ်ဘဏ်နဲ့ပြောင်းလဲမှုဆိုတဲ့နေရာမှာကျွန်တော်တို့အစိုးရအဖွဲ့အတွင်းရိုးသားတဲ့လုပ်ဆောင်မှုတွေပြန်ပြီးတော့ရှိလာအောင်လုပ်ဖို့လိုပါတယ်။ခင်ဗျားတို့သိတဲ့အတိုင်းပါပဲ။FBI ကကောက်ကျစ်တဲ့ Hillary Clinton ရဲ့ email အရှုပ်တော်ပုံကိစ္စကိုပြန်ပြီးတော့စုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်ပါတယ်။ Hillary Clinton ဟာသူရင်ဆိုင်နေရတဲ့ဥပဒေရေးရာကိစ္စတွေအတွက်တခြားလူတွေကိုအပြစ်ဖို့ကျင်နေတာပါ။ပြီးခဲ့တဲ့ရက်အနည်းငယ်အတွင်းကသူမရဲ့ပြောဆိုလှုပ်ဆောင်မှုတွေဟာလည်းလုံးဝစိတ်ထိခိုက်နေတဲ့ပုံပေါက်နေပါတယ်။သူမပြောဆိုနေတာတွေလှုပ်ဆောင်နေတာတွေဟာမယုံကြည်နိုင်စရာပါပဲ။ဒါပေမဲ့ဒါတွေအားလုံးကသူမကိုသူမသာအပြစ်တင်ရမှာဖြစ်ပါတယ်။
FBI က Hillary Clinton ရဲ့ email အရှုပ်တော်ပုံကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြန်လည်လှုပ်ဆောင်နေကြောင်း FBI ညွှန်ကြားရေးမှူး James Comey ကပြီးခဲ့တဲ့တောက်ကြနေ့မှာပြောကြားပြီးတဲ့နောက်လူထုစစ်တမ်းတွေမှာ Clinton ကိုထောက်ခံမှုတွေကြဆင်းလာနေကြောင်းလူထုစစ်တမ်းတွေမှာဖော်ပြနေတဲ့တချိန်တည်းမှာပဲ Donald Trump ပေါ်ထောက်ခံသူအရေးအတွက်ဟာလည်းတစ်ဖက်မှာတိုးလာနေတာဖြစ်ပါတယ်။ဒါကြောင့်လဲရွေးကောက်ပွဲရဲ့နီလာလေးလေးသမ္မတလောင်းနှစ်ဦးအပေါ်ထောက်ခံသူအရေးအတွက်ဟာကွာခြားမှုနည်းလာလေးလေးဖြစ်လာနေတာပါ။ထရမ့်အနေနဲ့လည်းဒီရက်ထက်မှာပြဿနာဖြစ်စေမယ့်အကြောင်းအရာတွေနဲ့ကင်းဝေးနေတာတော့မဟုတ်ပါဘူး။ Ku Klux Klan KKK လို့ခေါ်တဲ့လူပြူမဟုတ်သူနိုင်ငံခြားသားတွေအားလုံးကိုမုန်းတီးရေလှုပ်ဆောင်နေတဲ့အဖွဲ့ကထရမ့်ကိုထောက်ခံကြောင်းသူတို့ရဲ့သတင်းစာမျက်နှာဖုံးမှာအင်္ဂါနေ့ကရေးသားဖော်ပြခဲ့တဲ့အတွက်နိုင်ငံခြားသားလူမျိုးကြားတွေကိုမလိုလားသူစန့်ကျစ်သူအဖြစ်အစောပိုင်းကနေကအထင်ခံနေရတဲ့ထရမ့်အနေနဲ့အဲ့ဒီအဖွဲ့ရဲ့ထောက်ခံမှုကိုမလိုလားကြောင်းမုန်တိမှုအားလုံးကိုစန့်ကျင်ကြောင်းချက်ချင်းတုံ့ပြန်ပြောဆိုခဲ့ရပါတယ်။ဒီတော့တွင်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ဟာဗုဒ္ဓနေ့ကအာရီဇိုနာပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ်။အင်္ဂါနေ့တုန်းကတော့ထရမ့်ကအမျိုးသမီးတွေအပေါ်နှိမ်ချဆက်ဆံတဲ့ကိစ္စတွေအပေါ်ဖလော်ရီဒါပြည်နယ်မှာပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းကလင်တန်ကထိုးနဲ့တိုက်ခိုက်ခဲ့ပါတယ်
။ When I think about what we now know about Donald Trump and what he's been doing for 30 years, he sure has spent a lot of time demeaning, degrading,
Donald Trump ရဲ့ပတ်သက်လို့ကျမတို့ခုတည်ထားတဲ့အချက်တွေပြင်လွန်ခဲ့တဲ့နှစ်30အတွင်းကသူလုပ်ခဲ့တဲ့ဆိုတဲ့အကြောင်းတွေကိုကျမတို့ပြန်စဉ်းစားတဲ့အခါမှာသူ့အနေနဲ့အမျိုးသမီးတွေကိုနှိမ်နယ်၊ကဲ့ရက်တယ်၊စော်ကားတယ်၊ကိုဋ်ထိလျောက်ပြုမူတာတွေအတော်လေးလုပ်ခဲ့တာကိုတွေ့ရပါတယ်
ဒီနေ့ရွေးကောက်ပွဲဟာအမတန်အရေးကြီးတဲ့ရွေးကောက်ပွဲဖြစ်တယ်ဆိုပြီးသမ္မတလောင်းနှစ်ယောက်စလုံးကပြောဆိုစည်းရုံးနေကြတာပါ။ဒါကြောင့်လဲဟီလာရီကလင်တန်အတွက်သမ္မတဘာရက်အိုဘားမားနဲ့ဒုသမ္မတဂျိုးဘိုင်ဒန်တို့ကိုယ်တိုင်ဖုတ်ထုနေ့ကမဲဆွယ်စည်းရုံးပေးခဲ့ကြပါတယ်။မြောက်ကာရိုလိုင်းနားပြည်နယ်ချပယ်ဟီးလ်မြို့မှာပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းသမ္မတဖြစ်တဲ့ဖြစ်ထိုက်သူအနိုင်ရအောင်မဲပေးကြဖို့အတွက်သမ္မတအိုဘားမားကတိုက်တွန်းပြောကြားခဲ့ပါတယ
်။ And guess what North Carolina the good news is all of you are uniquely qualified.To make sure this guy who's uniquely unqualified does not become president.
North Carolina Messenger ရှင်စဉ်းစားကြည့်ရပါ။သတင်းအောင်တစ်ခုကတော့ခင်ဗျားတို့အလုံးဟာတကက်ကိုအယီရှင်မရှိတဲ့ကိုယ်စားလှယ်သမရမဖြစ်အောင်ဟန်တာဖို့ထူးခြားတဲ့အယီရှင်ပြည်မိသူတွေဖြစ်ပါတယ်။ခင်ဗျားတို့မဲပေးကြရပါမယ်။ကောင်းတာတစ်ခုကတော့အဲ့ဒီပုဂ္ဂိုလ်ကိုသမရမဖြစ်အောင်ဟန်တာနိုင်ုံနဲ့မကပါဘူး။တော်ပြီးပနတ်တဲ့တည်ငြိမ်တဲ့အယီရှင်ကိုစီးပီးသားဖြစ်တဲ့အယီရှင်အပြည့်မိဆုံးလို့ဆိုရမယ့်ကိုယ်စားလှယ်ကိုထောက်ခံမဲပေးကြရမှာမို့ပါ။သူကတော့နောက်အမေရိကန်ပြည်ထောင်စုရဲ့သမ္မတဖြစ်လာမယ့်ဟီလာရီကလင်တန်ပဲဖြစ်ပါတယ်
။ ABC သတင်းဌာနနဲ့ The Washington Post သတင်းစာတို့ကနိုဝင်ဘာလ10ရက်နေ့မှာကြောက်ယူခဲ့တဲ့လူမှုစစ်တမ်းတွေအရ Republican သမ္မတလောင်းဒေါ်နယ်ထရမ့်က Democratic Party သမ္မတလောင်းဟီလာရီကလင်တန်ကို46ရာခိုင်နှုန်း45ရာခိုင်နှုန်းနဲ့မတိမတာအသာစီးရနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ